အမေရိကန်ပြည်ထောင်စုအိုင်အိုဝါကော့ကတ်စ်လို့ခေါ်တဲ့အိုင်အိုဝါပြည်နယ်တွင် Republican Party ရဲ့ပါတီတွင်သမ္မတလောင်းအမည်တင်သွင်းမှုတွေမှာအထက်လွှတ်တော်အမတ်တက်ခရုစ်ကဘီလီယံနာတထေးကြီး Donald Trump ကိုအနိုင်ရခဲ့ပါတယ်။ Democratic Party ဘက်မှာတော့နိုင်ငံခြားရေးဝန်ကြီးဟာ Hillary Clinton နဲ့ဘာမောင်အထက်လွှတ်တော်အမတ် Bernie Sanders တို့ကတော့မရလအတူတူနှိပါရရှိခဲ့ပါတယ်။ Texas လွှတ်တော်အမတ်တက်ခရုစ်ကထောက်ခံမဲ28ရာခိုင်နှုန်းရရှိခဲ့ပြီးတနိုင်ငံလုံးအတိုက်အတာနဲ့လူကြိုက်များမှုမှာထိတ်တန့်ပြင်းနေတဲ့ Donald Trump ထက်သုံးမှတ်ခွဲအသာစီးရခဲ့တာဖြစ်ပါတယ်။ Florida အထက်လွှတ်တော်အမတ် Marco Rubio ကတော့မဲရလ23ရာခိုင်နှုန်းရရှိခဲ့တာကြောင့် Republican Party ရဲ့ပင်မအမခံကိုယ်စားလှယ်တွေကြားမှာဥဆောင်သူဖြစ်လာပါတယ်။ Democratic Party ဘက်မှာတော့မဲရလ94ရာခိုင်နှုန်းကိုရေးထွက်ပြီး Hillary Clinton က Bernie Sanders ထက်တက်သမှ2ရာခိုင်နှုန်းလောက်ပဲအသာစီးရနိုင်ခဲ့ပြီးအပြတ်အသတ်အနိုင်ရတယ်လို့ပြောလို့မရနိုင်တဲ့အနေအထားမှာရှိခဲ့ပါတယ်။ဒါကြောင့်အိုင်အိုဝါပြည်နယ်တွင်ရွေးကောက်ပွဲစီးမြင်အရာအ ਨੇ ဆုံးနယ်မြေ6ခုမှာကိုယ်စားလှယ်ဘယ်သူကိုပေးမလဲဆိုတာနဲ့ပတ်သက်ပြီးခေါင်းပန်းလှန်ရတဲ့အခြေအနေထိရောက်ရှိခဲ့တာပါ။အဲ့ဒီ6ကြိမ်စလုံးမှာ Hillary Clinton ကအနိုင်ရရှိခဲ့တာကြောင့်အဆုံးသတ်ရလအနေနဲ့ရာခိုင်နှုန်းတိတ်မကွာပြီမဲ့ Hillary Clinton ကအနိုင်ရရှိသွားပါတယ်။ဒီနေ့ချာပြည်ထဆီယုံမှုတွေအကြီးအကျယ်ခံမှန်ပြောဆိုမှုတွေအပြီးအခုထွက်ပေါ်လာတဲ့ရလဒ်တွေကတော့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုဘလောက်ရှိတယ်လဲဆိုတာကိုပထမဆုံးဖော်ထုတ်လိုက်တာလည်းဖြစ်ပါတယ်